မြန်မာနိုင်ငံကိုလေးလာရေးခီးရောက်ရှိနေတဲ့ OIC ခေါ် Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဟာပြည်ထောင်စုလွှတ်တော်ဒုတိယနာယကဦးနှင်နာကျော်စွာအပါအဝင်ရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီး OIC ရဲ့လှုပ်ဆောင်ချက်တွေနဲ့မြန်မာနိုင်ငံကိုအကူအညီပေးရေးကိစ္စတွေဆွေးနွေးခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ OIC အဖွဲ့နဲ့တွေ့ဆုံရမှာပါဝင်ခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကဆွေးနွေးပြောကြားခဲ့တာတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ OIC ဒီမှာလာဖွင့်ကျင်တဲ့ဆန္ဒရှိတယ်။ဖွင့်ကျင်တဲ့ရည်ရည်ချက်ကရခိုင်ပြည်မှာဖြစ်နေတဲ့ကိစ္စတွေအဆုံးရောက်နေတဲ့အဆောက်အဦတွေလိုအပ်တဲ့ဟာတွေကိုသူတို့ကငွေအင်အားနဲ့ဖြစ်ပေးမယ်ဆိုတဲ့သဘောပေါ့နော်လွတ်တော်ကိုယ်စားလှယ်တော်အနေနဲ့ဟောပူပေါင်းလုပ်တာဝင်တို့လိုလားပါလဲဒါပေမဲ့ဒီရရဲ့ဆန္ဒကိုလည်းသိရှိဖို့လိုပါတယ်ဟုတ်တယ်ကြောင့်ဒီအဆုံးဖြတ်ကိုတော့ဒီအစိုးရဖက်ကဟောပေါ့နော်ပြည်သူတွေကတော့ဆုံးဖြတ်ကြပါလိမ့်မယ
် OIC အဖွဲ့ဟာပြည်ပခဖြစ်ပွားခဲ့တဲ့စစ်တွေနဲ့မိထီလာမျိုးကဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်မြန်မာနိုင်ငံမှာဘာသာပေါင်းစုံချစ်ချစ်ရင်းနှီးစွာနေထိုင်ဖို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့တာတွေကိုလွတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကအခုလိုပြောပါတယ်
။ခိုင်ပြင်းနေမှာလည်းကျွန်တော်တို့ဘာသာစုံမျိုးစုံပြဿနာဖြစ်ပေါ်တဲ့အတိုင်းအတာတွေကညှင်းညွတ်သွားနေတယ်ရော။တို့လိုအပ်တဲ့အကူအညီပူးပေါင်းပေးသွားမယ်ဆိုတာဒါတွေကိုပဲဒီကဆွေးနွေးပေါ်။အဓိကတို့တို့ဒီလိုလာပြီးမှကျွန်တော်တို့နိုင်ငံတော်ဆိုးရွားနဲ့ဒါလွတ်တော်နဲ့တွေ့ပြီးတော့မှဒီညှင်းညွတ်စွာပူးတဲ့အနေထိုင်ရေးပေါ့နော်။အခုဘာသာပေါင်းစုံချစ်ချစ်စွာနေထိုင်ရေးတွေ့ဖို့ကျွန်တော်တို့လွတ်တော်ဒုတိယနိုင်ငံအနေနဲ့လည်းကျွန်တော်လွတ်တော်ထဲမှာဘာသာပေါင်းစုံလူမျိုးပေါင်းစုံကိုယ်စားလှယ်ရအကုန်လုံးအရေးကြီးတဲ့ဒီနေတိုင်းနေကြတယ်တို့တို့နိုင်ငံတစ်ခုလုံးမှာလည်းဒါမျိုးဖြစ်အောင်လည်းသူတို့ရှင်းပြတယ်
။တခိုင်ပြည်နယ်အတွင်းပြည်ပခါတွေနဲ့ပတ်သက်ပြီးအွန်လိုင်းစာမျက်နှာတွေပေါ်ကဖော်ပြချက်တွေဟာလူအဖွဲ့အစည်းနှစ်ခုစလုံးထိခိုက်နှိမ့်နာမှုတွေရှိတယ်ဆိုတာကိုပွန့်ပွန့်လင်းလင်းပြောကြားဆွေးနွေးခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကပြောပါတယ်
။ဖိလစ်ပိုင်မှာစင်မော့နေပြီးတော့စီနေတဲ့အလောင်းတွေကိုသက်ဆိုင်ရာအစိုးရကနေပြီးတော့ဆယ်တင်ထားတဲ့အလောင်းတွေကိုပဲမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေဆိုပြီးတော့လိန်လဲပြီးတော့သုံးချခံလိုက်ရတဲ့အတွက်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အစိုင်းဝန်းရောရခိုင်အစိုင်းဝန်းရောနှစ်ဖက်စလုံးကဘာအကျိုးမှမရှိဘဲနဲ့နှစ်ဖက်စလုံးမှာနင်းနာမှုတွေခံစားရတယ်ဆိုတော့ဒါရင်းရင်းဒီပုံမလေးနဲ့ချွေးနေလိုက်ပါလေလူကလည်းလက်ခံပါလေနောက်တစ်ခုကသူတို့ပြန်ပြောင်းသွားတာရှိပါတယ်ဒီလူကိုယ်တိုင်ကိုရလာပြီးဆွေးနွေးခွင့်ရတဲ့အတွက်ဒီမွတ်စလင်နိုင်ငံအများစုကိုသူတို့ကအမှန်တိုင်းပြင်ပြနိုင်ဖို့အခွင့်အရေးတွေရသွားတယ်သူလည်းပြန်ပြီးဆွေးနွေးသွားတာရှိပါတယ်
မြန်မာနိုင်ငံမှာဘာသာရေးထိကရုံနဲ့ဘာသာရေးခွဲခြားဆက်ဆံဖိနှိပ်မှုတွေမရှိဘူးဆိုတာကို OIC အဖွဲ့တွေကိုယ်တိုင်လေ့လာသိရှိနိုင်အောင်အစိုးရကဖိတ်ကြားခဲ့တာလို့သိရပါတယ်နိုင်ငံတော်သမ္မတရုံက OIC ရုံးခွဲကိုမြန်မာနိုင်ငံမှာဖွင့်လှစ်ခွင့်ပြုမှာမဟုတ်ကြောင်းမနေ့ကဆန္ဒပြစင်ကလေးကကြေညာထားတာဖြစ်တယ်လို့ OIC အဖွဲ့ဟာလူမှုရေးအကူအညီတွေပေးဖို့တက်တက်တာဖြစ်ပြီးလက်တွေ့မှာလည်းဒုက္ခသည်တွေအတွက်အကူအညီဟာလိုအပ်ကြောင်းလည်းကြေညာထားပါတယ်ခင်ဗျာ